မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေအသစ်ဟာရင်းနှီးမြှုပ်နှံသူတွေကိုအပြည့်အဝအာမခံချက်ပေးထားတဲ့ဥပဒေဖြစ်တယ်လို့ဆိုပြီးမြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုတွေပိုရလာအောင်ဆွဲဆောင်စည်းရုံးတဲ့အနေနဲ့စင်ကာပူမှာလုပ်တဲ့စီးပွားရေးဖိုရမ်တစ်ခုအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောသွားပါတယ
် Our new investment law is intended to be business friendly and we hope that the new procedures that we will be putting
ကျွန်တော်ရဲ့ရင်းနှီးမြှုပ်နှံမှုဥပဒေအသစ်ဟာစီးပွားရေးလုပ်ကံရလွယ်ကူစေဖို့ဤရထားပါတယ်ထမှတ်ထားတဲ့လုံထုံးလုံဤအစ်စ်တွေဟာလည်းစီးပွားရေးလုပ်ငန်းတွေစိတ်ချလက်ချလုပ်နိုင်ဖို့အတွက်ပိုပြီးလွယ်ကူစေပါလိမ့်မယ်။ဒါကြောင့်လဲဆိုတော့ယင်းနှိမ့်နှံမှုတွေကနေကိုလိုချင်တာကိုပြင်ရလာစေဖို့ကျမတို့ရဲ့ယင်းနှိမ့်နှံမှုဥပဒေတစ်စိတ်တစ်ပိုင်းကအာမခံချက်ပေးထားပါတယ်။စီးပွားရေးလုပ်ငန်းတွေကိုတရားလက်လွတ်နဲ့တရားရတော်လကောင်းတွယ်ဝရယူတော်လကောင်းကြိုပြီးမျှော်လင့်မှသာပဲထိခိုက်ပျက်စီးအောင်လုပ်မှာမဟုတ်ပါဘူးလို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒီဇင်ဘာလ2ရက်နေ့အထိ3ရက်ကြာစင်ကာပူနိုင်ငံခီးစဉ်အစဒီကနေ့မှာပဲစင်ကာပူမှာရှိတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေကိုဒေါက်ဆန်းစုကြည်ကအဲ့လိုပြောတာပါ။ဒီပွဲအတွင်းမှာပဲမြန်မာနိုင်ငံမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းညာရေးဟာတိတ်ကိုအရေးကြီးတယ်လို့လည်းဒေါက်ဆန်းစုကြည်ကထည့်ပြောသွားပါတယ်။ဒါဟာရွေးချယ်ရမယ့်ကိစ္စမဟုတ်ဘဲမဖြစ်မနေကိုလိုရမယ့်ကိစ္စဖြစ်ပြီးငင်းညာရေးနဲ့မျိုးသားပြည်နယ်တင့်မြတ်ရေးကြမှာသာတိုင်းပြည်နဲ့တိုးတက်နိုင်ရင်းနှီးမြှုပ်နှံကျင်သူတွေအတွက်လည်းယုံကြည်မှုရနိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောသွားပါတယ်။